မင်္ဂလာပါခင်ဗျာ VOA American တန်ကနေနိုဝင်ဘာလ6ရက်ကြာသပတေးနေ့မနက်ခင်းမြန်မာဘာသာအစည်းအဝေးကိုမနက်6နာရီကနေ9နာရီထိလိုင်းဒိုမီတာ32 40 48 50နဲ့လိုင်းလက်မီတာ190တို့ကနေဆက်ပြီးထုတ်လွှင့်ပေးသွားမှာပါခင်ဗျာအခုတော့အပတ်စဉ်အစည်းအဝေးကိုဆက်တင်ဆက်ပေးပါမယ်မြန်မာနို
င်ငံကိုအမြန်ဆုံး Green Transition ပေါ့အဲ့တော့ကျတော့ UN ဆက်နဲ့ဆက်လက်ပြီးတော့ကျတော့တက်ဆန်ကလောက်လှုပ်ဆောင်နေရပေါ့
ဒါကတော့သူယုံကြည်အစီအစဉ်မှာနားဆင်ရမှာပါ။နောက်ပိုင်းမှာလည်းအင်္ဂလိပ်စာသင်ခန်းစာအစီအစဉ်နဲ့မြမအရေးသုံးသက်ချက်အစီအစဉ်ကိုပြန်လည်ထုတ်လွှင့်ပေးမှာပါ။အခုအရင်ဆုံးတော့ကမ္ဘာမီဒီယာတွေပေါ်မှာဖော်ပြနေတဲ့မြန်မာနိုင်ငံအကြောင်းသတင်းတွေကိုဦးဆံမိုးဝေကစူးစီးတင်ဆက်ပေးထားပါရခင်ဗျာ
။ပထမဦးဆုံးတင်ပြပေးမှာကတော့ channelnewsasia.com online စာမျက်နှာမှာဆောင်းပါးရှင်မေဝေါင်းရေးသားထားတဲ့ဆောင်းပါးဖြစ်ပါတယ်။မကြသေးခင်ကသမရဦးသိန်းစိန်အပါအဝင်တခြားထိပ်တန်းအရာရှိတွေနဲ့တွေ့ဆုံစကားပြောကြတဲ့ပွဲဟာဘာမှစစ်မှန်တဲ့တိုးတက်မှုတစုံတရာမရရှိခဲ့ဘူးလို့ဒေါအောင်ဆန်းစုကြည်ကပြောဆိုလိုက်တဲ့အပြင်မြန်မာနိုင်ငံမှာပြုတ်လုံနေတဲ့ပြုတ်ပြင်ပြောင်းလဲရေးဆိုတာဟာလေရှေ့မတိုးပဲဖြစ်နေတယ်လို့ပြောတဲ့အကြောင်းသတင်းဆောင်ပါးကိုအစချီပြီးတော့ရေးသားထားပါတယ်။လွန်ခဲ့တဲ့နှစ်နှစ်တာအတောအတွင်းဘာများထူးထူးခြားခြားတိတာထင်ရှားတဲ့အပြောင်းလဲရှိလို့လဲဆိုပြီးတော့မေကွန်းထုတ်လိုက်တယ်လို့အမေရိကန်ပြည်ထောင်စုအပါအဝင်နိုင်ငံတကာအသိုင်းအဝိုင်းအနေနဲ့လည်းသိပြီးတော့အကောင်းမမြင်ကြဘူးတိုက်တွန်းလိုက်ပါတယ်။နောက်ပြီးဘလို့အခြေအနေဖြစ်ပျက်နေတယ်ဆိုတာကိုစောင့်ကြည့်ပြီးစစ်မှန်တဲ့ဒီမိုကရေစီရရှိဖို့ဘာတွေထပ်လုပ်သင့်တယ်လဲဆိုတဲ့နည်းလမ်းကိုရှာဖွေဖို့လိုတယ်လို့ပြောသွားပါတယ်။အလွန်မင်းအကောင့်ဘက်ကရှုမြင်နေတာမျိုးဟာကျမတို့အတွက်ကူညီရမရောက်ပါဘူးလို့ဒေါအောင်ဆန်းစုကြည်ကပြောဆိုခဲ့တယ်လို့လည်းရေးသားထားပါတယ်။ဒါပေမဲ့အခုလိုအဓိကကျတဲ့သမရကာကွယ်ရေးဦးစီးချုပ်တို့နဲ့တွေ့ဆုံခဲ့ရတာဟာမကြတော့တဲ့အနာဂတ်မှာစစ်မှန်ပြီးတော့ထိရောက်အသေးပဲရှိတဲ့ညှိနှိုင်းဆွေးနွေးမှုမျိုးဖြစ်လာမဲ့လမ်းစာတစ်ခုဖြစ်လိမ့်မယ်လို့မျှော်လင့်ထားတယ်လို့ဆိုပါတယ်။မြန်မာနိုင်ငံရဲ့အခြေအနေဟာနောက်ကိုပြန်လှည့်နေပြီလို့မဆိုနိုင်ကြောင်းဒါပေမဲ့လည်းလောလောဆယ်မှာတော့ရပ်တန့်နေတယ်လို့မြင်နေဆိုပြီးတော့ဒေါအောင်ဆန်းစုကြည်ကပြောဆိုပါတယ်တဲ့ပြုပြင်ပြောင်းလဲလုပ်ငန်းစဉ်ရပ်တန့်နေတယ်ဆိုတဲ့ပြောဆိုချက်ကိုသမရရဲ့ပြောခွင့်ရပြန်ကြားရေးဝန်ကြီးဦးရဲထွတ်ကလက်မခံဘူးလို့လည်းရေးသားထားပါတယ်လုပ်ငန်းစဉ်ဟာရွေးရှားနေပါတယ်တန်းပြီမှာလှုပ်ဆောင်နေရတာတွေကအများကြီးရှိနေတဲ့အကြောင်းအခုဆိုရင်ဂိုင်းကနအယူဆွဲကြောင်ဖြစ်ရတဲ့အကြမ်းဖက်မှုတွေကိုရှောင်ရှားနိုင်ခဲ့ပြီးတည်ငြိမ်အေးချမ်းမှုကိုခံစားနေကြရပြီလို့ပြောတဲ့အကြောင်းစသဖြင့်ရေးသားထားပါတယ်အပြည့်အစုံကို channelnewsasia.com online မှာဖတ်ရှုနိုင်ပါတယ်
။အခုဆက်လက်ပြီးတော့ International Business Times သတင်းစာရဲ့မှာရေးသားထားတဲ့ဆောင်းပါးကိုတင်ပြပါမယ်။ဆောင်းပါးရှင်ကတော့ Morgan Windsor ဖြစ်ပါတယ်။အကြမ်းဖက်မှုတွေဖြစ်နေချိန်မှာ Obama ရဲ့မြန်မာနိုင်ငံခီးစဉ်ဟာထင်ထားတာထက်ကိုပိုပြီးတော့ဆောလွနေတယ်လို့ခေါင်းစဉ်တတ်ထားပါတယ်။2012ခုနှစ်အမေရိကန်သမ္မတတယောက်အနေနဲ့သမိုင်းတွင်ရစ်စီတဲ့ပထမဆုံးခီးစဉ်ဖြစ်နေမြန်မာနိုင်ငံကိုသွားခဲ့တဲ့သမ္မတ Obama ဟာအခုလာရဲမှနောက်ထပ်တစ်ကြိမ်ပြန်သွားပါလိမ့်ဦးမယ်တဲ့။အခုသွားမဲ့ခီးစဉ်နဲ့အရင်တစ်ခေါက်မတူတဲ့အချက်ကတော့နိုင်ငံတွင်းမှာညှဉ်းပန်းနှိပ်စက်ခံနေရတဲ့မွတ်စလင်လူနည်းစုတွေတသိန်းနီးပါးလောက်ဟာနှစ်နှစ်တာကာလအတွင်းတိုင်းပြည်ကနေထွက်ပြေးသွားကြတာပဲဖြစ်တယ်လို့ရေးထားပါတယ်။မကြသေးခင်ကဖြစ်ခဲ့တဲ့ရိုဟင်ဂျာမွတ်စလင်တွေအပေါ်အကြမ်းဖက်မှုတွေကြောင့်တရင်းနှစ်ပတ်အတွင်းလူပေါင်း 8,000 လောက်ထွက်ပြေးခဲ့ရတယ်လို့ဆိုပါတယ်။ New York Times သတင်းစာရဲ့အဆိုအရကတော့သမရဟာအရေးပါတဲ့အာရှဒေသထိပ်သီးညီလာခံကြီးနှစ်ခုကိုတက်ရောက်ဖို့ကတိပြုထားပြီးဖြစ်လို့ဒီခရီးစဉ်ကိုသွားတာဖြစ်တယ်လို့လည်းရေးထားပါတယ်။ဒီခရီးမတိုင်ခင်သမရအိုဘားမားဟာသမရဦးသိန်းစိန်စီကိုဖုန်းဆက်ပြီးတော့မွတ်စလင်တွေအပေါ်ထားတဲ့ဆက်ဆံရေးကိစ္စနဲ့အခြေခံဥပဒေပြင်ဆင်ရေးကိစ္စရပ်တွေကိုပြောဆိုခဲ့တယ်လို့ရေးထားပါတယ်။မစ္စတာအိုဘားမားဟာဒေါအောင်ဆန်းစုကြည်ကိုလည်းတီးခြားဖုန်းဆက်ပြီးအားလုံးပါဝင်လက်ခံနိုင်တဲ့2015ရွေးကောက်ပွဲဖြစ်စေဖို့လိုအပ်တာတွေနဲ့ပတ်သက်ပြီးတော့ဆွေးနွေးခဲ့ပါတယ်။ဒေါအောင်ဆန်းစုကြည်ရဲ့ခင်မွန်းတဲ့နဲ့သားနှစ်ယောက်ဟာဗြိတိန်နိုင်ငံသားတွေဖြစ်နေတဲ့အတွက်သမ္မတတယောက်အဖြစ်ရွေးကောက်ခံပိုင်ခွင့်ကိုလက်ရှိအခြေခံဥပဒေကတားမြစ်ထားပါတယ်။မြန်မာနိုင်ငံမှာလာမယ့်ရွေးကောက်ပွဲကို၈နှစ်အောက်တိုဘာလကုန်ဒါမှမဟုတ်နိုဝင်ဘာလဇန်မှကျင်းပမယ်လို့ကြေညာခဲ့ပြီးမကြခင်မှာပဲသမရဦးသိန်းစိန်နဲ့ကာကွယ်ရေးဦးစီးချုပ်တို့ဟာထောင်ဆန်းစုကြည်နဲ့တွေ့ဆုံခဲ့တာကိုကြည်ချင်းအဖြစ်မြန်မာအစိုးရဟာရွေးကောက်ပွဲမတိုင်ခင်အခြေခံဥပဒေကိုပြင်ဆင်ဖို့စဉ်းစားနေတယ်ဆိုပြီးတော့ New York Times သတင်းစာရဲ့ရေးသားချက်ကိုဆောင်းပါးရှင်ကထောက်ပြထားပါတယ်။အပြည့်အစုံကို International Business Times မှာဖတ်ရှုနိုင်ပါတယ်ရှင်
။ကမ္ဘာမီဒီယာတွေပေါ်မှာဖော်ပြနေတဲ့မြန်မာနိုင်ငံအကြောင်းသတင်းတွေကိုကိုဆမိုဝေကစူးစီးတင်ဆက်ပေးခဲ့တာဖြစ်ပါတယ်ခင်ဗျာအခုတော့ဒေါ်လာလာတန်စီစဉ်တင်ဆက်တဲ့မနက်ခင်းအင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကိုဆက်လက်နားဆင်ကြပါခင်ဗျာ
ဒီကိမ်းနဲ့တင်ပြမယ် idiom အသုံးကတော့
hard feelings
ဆိုတာပဲဖြစ်ပါတယ်စာလုံးပေါင်းက hard hard ကခက်တာမကြောတာ feelings feelings ကခံစားချက်တွေဆိုတော့စကွိုက်ထုံရဲ့ဓာတ်ရိုက်ဒီပဲကတော့ခက်ခဲတဲ့ခံစားချက်တွေပေါ့ idiom ဆိုတဲ့ဒီဝိုက်ဒီပဲကတော့ မတည့်တာမကျေနပ်မှုရှိတာလူတဦးနဲ့တဦးကြားစိတ်ခူတာမခေါ်မပြောတာစသဖြင့်ကိုဆိုလိုတာဖြစ်ပါတယ်ဒီသုံးနဲ့ပတ်သက်လို့ George ကိုပြတဲ့ဥပမာကိုနားဆင်ကြည့်ကြရအောင
် There's hard feelings between the two families as there's competition in doing business
အဲ့ဒီမိသားစုနှစ်စုကြားမှာစိတ်မတင်မြတ်မှုတွေရှိနေလေရဲ့စီးပွားရေးလုပ်ရမှာအပြိုင်အဆိုင်ရှိကြလို့ဖြစ်တယ်လို့ဒီပေရပါတယ်ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင
် There's hard feelings between the two families as there's competition in doing business
ကြုံကြိုက်တော့ hard feelings ရဲ့အရှိမှာ no no ဆိုတာကိုထားပြီးတော့
no hard feelings
ဆိုတဲ့အသုံးကိုလည်းတင်ပြပါရစီကျမတို့မြန်မာမှာတော့ no hard feelings ဆိုလို့ရှိရင်စိတ်မရှိပါနဲ့စိတ်မဆိုးပါနဲ့လို့ရည်ညွှန်းပြောတာဖြစ်ပါတယ်ဒီအသုံးနဲ့ပတ်သက်လို့ George Grove ပြတဲ့ဥပမာကိုနားဆင်ကြည့်ကြရအောင
် John and David argued yesterday but there were no hard feelings between the two they are as friendly as ever
John နဲ့ David တို့မနေ့ကစကားများကြတယ်လीဒါပေမဲ့လို့သူတို့နှစ်ဦးကြားစိတ်မဆိုးကြဘူးအခင်အမေမပြတ်ကြဘူးလို့အဓိပ္ပာယ်ရပါတယ်။ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်
။ John and David argued yesterday, but there were no hard feelings between the two. They are as friendly as ever.
မတည့်တာ၊မချေနပ်မှုရှိတာ၊လူတဦးနဲ့တဦးကြားစိတ်ခူတာ၊မခေါ်မပြောတာစသဖြင့်ကို idiom အသုံးအရဘယ်လိုပြောမလဲ?
Hard feelings.
လို့ပြောလို့ရပါတယ်။စိတ်မရှိပါနဲ့စိတ်မဆိုးပါနဲ့လို့စသဖြင့်ကို idiom အသုံးအရဘယ်လိုပြောမလဲ
No hard feeling
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီကိရိမနဲ့တင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်ဒေါ်လာလာတန်းစီစဉ်တင်ဆက်ခဲ့တဲ့မနက်ခင်းအင်္ဂလိပ်စာသင်ခန်းစာအစီအစဉ်ဖြစ်ပါတယ်အခုတော့မြမရေးသုံးသက်ချက်အစီအစဉ်ကိုပြန်လည်တင်ဆက်ပေးဖို့လှည့်ကြပါပြီဥကျော်စန်းသားကစီစဉ်တင်ဆက်ထားပါတယ်ခင်ဗျာ
ကဗန်ညင်းရေးနိုဘယ်ဆုရတဲ့ပုဂ္ဂိုလ်ထဲမှာဒေါန်ဆန်းစုကြီးဟာတရုတ်နိုင်ငံလိုနိုင်ငံမျိုးကိုသွားရောက်မဲ့ထူးထူးခြားခြားလို့ပြောပါလိမ့်မယ်ဘာလို့ဆိုတော့တရုတ်နိုင်ငံဟာကဗန်ညင်းရေးတရုတ်လူမျိုးရရှိတဲ့ကိစ္စကိုလည်းသူတို့ဆန့်ကျင်တယ်အလောက်တူဆိုပဲဒလိုင်လာမာညင်းညင်းရေးဆုရှင်ဒလိုင်လာမာကိုဆိုနေသူတို့အမြဲတမ်းဆန့်ကျင်နေရဖြစ်တဲ့အကြောင်းညင်ဂျန်ရေးဆုရှင်နိုဘယ်ဆုရှင်နေတဲ့တရုတ်နိုင်ငံဟာလည်းကံတော်ကစားဖြစ်နေလို့ထင်ပါတယ်ဒီအချိန်မှာဒေါန်ဆန်းစုကြည်သွားလို့တဲ့ကိစ္စဘာမှထူးခြားနိုင်ကြလဲဆိုတာကိုကျွန်တော်ရှယ်ဝန်ခင်ကိုပြန်ဆုံးသုံးသပ်စီခြင်းပါတယ်ဆရာ
အဲသူကတော့လက်တွေ့သဘောရပါဗျာအရင်တုန်းကတော့ဟိုတရုတ်ကဒီနိုဘယ်ဆုလို့ဘာလို့ဆန့်ကျင်တဲ့ကိစ္စတွေပါဒီကသဘောတရားရပါအခုကတော့ဒေါ်ဆုသွားတဲ့ကိစ္စကတော့ဟိုတရုတ်ကပို့ပြီးတော့လိုလိုချင်ချင်ရှိလို့တွားတဲ့သဘောရှိတာပေါ့တရုတ်ကဘာလို့လဲဆိုတော့ဗမာပြည်နဲ့ပတ်သက်လို့သူ့ရဲ့ဟိုသဘောထားတွေကိုပြန်ပြီးတော့ adjust လုပ်နေတဲ့အချိန်မှာဒေါ်စားစုကြည်ကလည်းဒီရေးပါတဲ့နောက်ဆောင်တရုတ်ဖြစ်တော့တရုတ်အကျိုးရှိမယ်လို့ထင်တာပဲ
ဟုတ်ကဲ့တရုတ်ရဲ့အကျိုးကပူရှိမယ်လို့ထင်တယ်ပေါ့ဆရာတကယ်ကြမှာ
ဟုတ်ကဲ့
ဟုတ်ကဲ့ကွန်ဇော်ဝဘယ်လိုသဘောပါလဲဒေါန်ဆန်းစုကြည်တွားတာဒေါန်ဆန်းစုကြည်ကပထမဆုံးညဉ့်ညဲ့နိုဘယ်ဆုရှင်တယောက်နဲ့တရုတ်ကိုတွားတာဘယ်လိုမြင်ပါလဲ
အဲဒီကတော့ကျွန်တော်မြင်တာကနဆရာတုံ့ပြန်တော်လို့ပါပဲသူ့ရဲ့ pragmatic ဖြစ်တဲ့ policy ကိုကြားရပါလိမ့်။ဘာလို့လဲပြန်ကြည့်မယ်ဆိုရင်1990 election ပြီးတဲ့နောက်ပိုင်းမှာ election မှာနိုင်ခဲ့တဲ့ NLD party ကိုပြန်မှလုံးလာပြီးပန်းခြင်းနဲ့လာပြီး computer ကတရုတ်တန်မှာဖြစ်ပါတယ်။နော်ဆိုတဲ့အခါတိကျက pragmatic ဖြစ်ဖြစ်နဲ့သူကသူ့ရဲ့အင်ဂျင်နိုင်ငံမှာဖြစ်ပေါ်လို့ရှာထုတ်တတ်မှုတွေအကုန်လုံးကိုဖြတ်ချပြတ်ခံတာမဟုတ်ဘဲနဲ့ဒီအာဏာရလာမဲ့သူနဲ့ပတ်သက်လက်တွေ့ကျတာဘလို့ဆက်ဆံရမယ်ဆိုတော့သုံးသပ်ပြီးသားမဟာဗျူဟာရှိပြီးသားဖြစ်ပါတယ်။အဲတော့ဆိုဒီကမှာဒေါ်ဆန်းစုကြည်ကအခု2015 election မှာဆိုရင်ဘာတွေဖြစ်လာမလဲဆိုတော့တရုတ်ကတခြားနိုင်ငံတွေလိုပဲ investment political ya investment လောက်တာမျိုးတစ်ခုနေနဲ့ဒေါ်ဆန်းစုကြည်ကို election တိုင်းမှာတရုတ်နိုင်ငံကိုဖိတ်ကြလို့ပဲကျွန်တော်လည်းသုံးသပ်မိပါတယ်
ဟုတ်ကဲ့နောက်တစ်ခါဒေါန်ဆန်းစုကြည်ကိုနိုင်ငံတကာကအမြင်မြန်မာပြည်သူတွေရဲ့အမြင်အာဏာပိုင်ရဲ့စိုးစိုးကြအားလုံးဟာသူဟာအနောက်ကိုရင်းတယ်ဆိုတာကတော့ လူတိုင်းကြားဘူးရပြီဖြစ်ပါတယ်တကယ်လည်းပဲဒေါင်ဆန်းစုကြီးဟာအနောက်တိုင်းနိုင်ငံတွေနဲ့သိရင်းနှီးပါတယ်အနောက်ဘက်ကိုအချိန်ပေါင်းများစွာသွားပြီးမှအခုတရုတ်ပြည်ကိုတချိန်သွားပါတယ်တနည်းအားဖြင့်ဒါဟာငါဟာအနောက်ကိုလည်းမရင်းပါဘူးအိန္ဒိယနိုင်ငံနဲ့လည်းဆင်းတဲ့အောင်နေနေတယ်ဆိုတော့အဲ့အနောက်ကိုရင်းတယ်ဆိုတော့သူရဲ့ပုံရိပ်ကိုပြန်ပြီးတော့ထင်မိအောင် balance ဖြစ်အောင်လုပ်တယ်လို့ဟောဆရာမမြင်ဘူးလားခင်ဗျာဆရာဝန်ခင
်အဲဖြစ်နိုင်ပါတယ်သူကဗမာပြည်ရဲ့အခြေအနေကလည်းလောကပြောင်းသွားတာကိုအရင်တုန်းကတော့ဟိုအမပြည့်ရည်စံကြည်ပဲအင်အားစုတိုင်းတရုတ်ကတဖက်အနောက်တိုင်းကတဖက်ဖြစ်နေတာ哦အဲ့တော့ဗမာပြည့်ရည်စံကြည်ပဲအင်အားစုတွေပြန်ပြီးတော့အစင်ပြေသွားတဲ့အချိန်မှာတရုတ်နဲ့အနောက်တိုင်းကလည်းပြန်ပြီးတော့ adjust လုပ်တဲ့အချိန်ပေါ့လေအဲ့တော့အခုကတော့အရင်တော့ကတော့ဘာတော့အရင်တော့က game နဲ့အခု new game ကတမျိုးပေါ့ဆိုတော့အဲ့ဒီမှာဟိုဒီ NLD နေနေရတယ်သူအရင်တော့ကပုံစံမျိုးမဟုတ်ဘဲနဲ့သူအစ်စ်သူချရမယ်ဟာရှိတယ်ဘုံမှာဆိုဒေါ်စားစုကြည်ကိုတိုင်းဒီလေဗရောင်းတောင်ကိစ္စမှာသူပါပြီးတော့လှုပ်တော့ဒီတရုတ်ကိစ္စတရုတ်နဲ့ဒီဟိုစစ်တပ်ကုမ္ပဏီနဲ့ဆက်ပြီးတော့လုံနိုင်အောင်လို့သူလည်းဟိုလှုပ်သွားတဲ့ကိစ္စတွေပါလေဒါတရုတ်ကတော့သဘောကျမှာပေါ့ဒါလေ
ဟုတ်ကဲ့ကွန်ဇော်ကဘယ်လိုမြင်ပါလဲဆရာကလေဗရောင်းတောင်ကိစ္စပြောတယ်ဒေါ်စားစုကြည်လေဗရောင်းတောင်ကိစ္စမှာလည်းပဲအဲ့ဒီဆနပြတဲ့လူတွေကိုလုတ်ကြဖို့ဟန်တာရတဲ့အတွက်ကြောင့်ဆိုပြီးတော့ဆနပြသမားတွေကသူဟာတရုတ်ဘက်ကိုရင်းတယ်လို့မှဆွဆွဲခဲ့မှုတွေရှိခဲ့တာပါ။ကောင်းသောဘယ်လိုသဘောပါလဲဒီကိစ္စမှာ
။အဲကျွန်တော်ထင်နံပါတ်၁ကတော့လေဗရောင်းရဲ့ကိစ္စမှာတော့တောင်ဆန်းစစ်ကြီးကဒီတရုတ်ကိုသူ့ဘက်ကfair ဖြစ်တဲ့ stand အခုအနေနဲ့သူနေနိုင်တယ်ဆိုတော့သူပြတယ်ပေါ့လေ။ဒါပေမဲ့ကျွန်တော်ပြောချင်တာကတော့အဲ့ကိစ္စမှာပြည်သူတွေရောဒီ energy party တရတော့မှကျွန်တော်တင်တယ်သူ့ရဲ့ဆုံးဖြတ်ချက်နဲ့ပတ်သက်ပြီးတော့သဘောတူဖို့ကတော့အတူခင်းရင်ပါတယ်။နံပါတ်3ချက်ကတော့ဒေါ်ဆန်းစုကြည်ကိုအခုအရင်တော့ဆီဆိုကအခုတော့ဘာမှချစ်ထားတဲ့အစိုးရနဲ့ဒေါ်ဆန်းစုကြည်ကော်မတီဖွဲ့ခိုင်းပြီးတော့အတုံးချတဲ့ပုံစံလို့အများစုကအခုချိန်မှာသုံးသက်တယ်တွေ့ရပါတယ်။ဒါပေမဲ့ပြောချင်တာပါလဲဆိုတော့တရုတ်ဒီဒေါ်လာသံပေါင်း20ဘီလီယံလောက်မြန်မာနိုင်ငံမှာအာညှိနှိုင်းနေတာဖြစ်ပါတယ်။အဲ့တော့နောင်လာမယ့်အစိုးရဒီဘေးသေးကောင်းဆောင်မဖြစ်ဖြစ်သူတို့ရဲ့အကျိုးစီးပွားရင်းနှီးမြှုပ်နှံမှုတွေဘယ်သူကအကာအကွယ်ပေးမလဲဆိုတဲ့ပုံမှာတရုတ်အစိုးရနဲ့တရုတ်ကောင်းဆောင်တွေကစဉ်းစားတာဖြစ်ပါဒါကြောင့်ဆိုရင်အခုတရုတ်တမန်ကြီးရန်ဟွန်လန်ကစဒီ NLD ကိုဂရီဂရီလာတွေ့နေတဲ့တရုတ်နိုင်ငံကောင်းဆောင်တွေညီချင်းမှုဖွဲ့တွေတရုတ်မြန်မာကြီးကြီးဖွဲ့တွေအများကြီးရှိပါတယ်အဲ့လိုလာတဲ့ခါတိုင်းမှာသူတို့အဓိကဆွေးနွေးတဲ့အကြောင်းကနံပါတ်1ကတော့တရုတ်ကျိုးစီပါမြေဆုံစီမံကိန်းကိုဘယ်သူကအကာအကွယ်ပေးမှာလဲဆိုတဲ့ကိစ္စကိုအဓိကဆွေးနွေးတာဖြစ်ပါဒါကြောင့်လည်း NLD ပါတီဝင်တွေကိုအခုချိန်ထိ3ချိန်ရှိသွားပါပြီ delegation ကိုတရုတ်နိုင်ငံပီကျင်းရှန်ဟိုင်းကိုဖိတ်ပြီးတော့အတူကဲဒီ SCS zone တို့ free trade ကိစ္စတွေကိုပြနေတာဒါတဘောကတော့နောင်လာမယ့် potential leader တွေကိုတရုတ်အစိုးရအနေနဲ့ဖိတ်ပြီးတော့မဟာမိတ်ဖွဲ့နေလို့ပဲကျွန်တော်လည်းသုံးသပ်ချင်ပါတယ်
ဟုတ်ကဲ့နောက်ကောင်စောစောသုံးသက်ခဲ့တဲ့အထက်မှာဒေါ်အောင်ဆန်းစုကြည်ရဲ့2015ရွေးကောက်ပွဲအလားအလာတွေကြည့်ပြီးတော့နိုင်ငံရေးအလားအလာတွေကြည့်ပြီးတော့တရုတ်ကကြိုပြီးတော့နိုင်ငံရေးအဖြစ် invest လုပ်ချင်တဲ့သဘောလိုလည်းပြောတယ်ဒီနေရာမှာကျွန်တော်တခုစဉ်းစားမိတာတရုတ်နိုင်ငံဟာအရှေ့တောင်အာရှနိုင်ငံတွေနဲ့နယ်မြေအငင်းပွားမှုဖြစ်တဲ့ဒါလူတိုင်းသိမှလိမ့်မယ်မြေပုံကိုကြည့်ရင်ကိုတရုတ်ဟာပိုင်နေတော့တအားကြီးခိုးပန်းနိုင်ငံတွေအထိဆွဲပြီးတော့သူတို့ပိုင်နေဆိုပြီးလုံနေကိစ္စပါဒီကိစ္စကိုမြန်မာနိုင်ငံအာဆီယံဥက္ကဋ္ဌအဖြစ်ဖြစ်ရှင်းပြရတော့လည်းပဲဒါတရုတ်ကိုဆန့်ကျင်ပြီးတော့တရားပြောခဲ့တာလုံးဝမရှိခဲ့ပါဘူးဆိုတော့ဒေါန်ဆန်းစုကြည်ကိုမြုပ်နှံရင်တော့ဒေါန်ဆန်းစုကြည်ကတရုတ်ဘက်ကိုလုံးဝပါလာလိမ့်မယ်ထင်သလားမူလကဒီကိစ္စမှာတော့ဒေါန်ဆန်းစုကြည်ဟာအနောက်နိုင်ငံတွေရဲ့စံသားနဲ့တရုတ်ရဲ့စံသားကြမ်းမှာအတော်လေးအခက်အခဲကြီးရဲ့အစီအစဖြစ်လာမယ်လို့ထင်တယ်ကောင်းဆိုဘယ်လိုသုံးသပ်လို့ပါလဲအဲ့ဟာကို
ကျွန်တော်လည်းဒေါန်ဆန်းစုကြည်ကတော့သူကတိုင်းပြည်ကောင်းဆောင်တရားအနေနဲ့ဖြစ်လာမယ်ဆိုရင်စောက်ချိုင်းနဲ့ဒီစီမံဖြစ်တဲ့ဒီပြိပခါတွေရောအဲ့တော့ပြီးတော့အခုတရုတ်ဒီနေပဲချက်တဲ့ကိစ္စတွေရှင်းအောင်အဲ့မှာဖြစ်နေတဲ့ကိစ္စနဲ့ပတ်သက်ပြီးတော့တောင်ဆန်းစုကြည်ကမြန်မာပြည်မှာရှိတဲ့တခြားကောင်းဆောင်တွေလိုပဲအခုလက်ရှိအစိုးရဆိုရင်လည်းပြန်ကြည့်မယ်ဆိုတကယ် pragmatic ဖြစ်တဲ့ policy တကူ foreign policy တကူချပြီးဟိုဘက်ကဒီဘက်ကပြန်မျက်မှတ်တမ်း balance ပြအောင်သူတို့စူးစမ်းပြီးတော့ဒီကျိုးရမ်းပေါ်မှာ land shop တွေလုပ်ရတာမျိုးရှိပါတယ်အဲ့တော့တောင်ဆန်းစုကြည်ကလည်းကျွန်တော်ထင်တာတော့တရုတ်ကိုရိမ့်မယ်အမေရိကကိုရိမ့်မယ်ဆိုတဲ့ပုံစံမျိုးမဟုတ်ဘဲနဲ့သူကတကယ်တကယ်တော့တိုင်းပြည်မှာရှိတဲ့တကယ် authority ဖြစ်တဲ့အကောင်းဆုံးတရားဖြစ်လာခဲ့မယ်ဆိုရင်တော့နှစ်ဖူးနှစ်ဖက်စလုံးကိုဝင်းဝင်းဖြစ်နိုင်အောင်လုပ်ပေးနိုင်တယ်အကောင်းဆုံးသူအနေနဲ့ပဲကျွန်တော်ထင်တယ်သူကလည်းမဖမ်းနဲ့ဆိုတာစားနိုင်တယ်လို့သူကတော့အဲ့လိုကစားမယ်လို့ပဲကျွန်တော်တော့အဲတုံ့တက်မိပါတယ်ဒီထက်ပိုပြီးတော့သူကတခြားနိုင်ငံအကောင်းဆုံးတွေကိုမိုင်းမဲဆိုတဲ့ဟာ pro တရုတ်
အလားပရိုအမေရိကန်ဆိုတဲ့ပုံစံမျိုးနဲ့လုပ်လို့ရမယ်လို့ကျွန်တော်မထင်ပါဘူး
။ဟုတ်ကဲ့ဆရာဝန်ခင်သဘောထားလည်းသိကြမှာခဲ့ဒီစက်မှာ
။ဟောဒီတရုတ်ပေါ်မှာဆက်ဆံရေးရတော့အဖူအထစ်တွေကတော့ရှိတာပေါ့ဒီအဖူအထစ်တွေကဟိုနှစ်ပေါင်းထောင်နဲ့ချီလာတဲ့ဆက်ဆံရေးဆိုတော့ဒီတဲ့ဆိုးတဲ့အခြေအနေလည်းရှိတာပဲ။သူကဒီဟိုဒေါ်ဆန်းစုကြည်ဖိတ်တယ်ဆိုတာလည်းသူ့ရဲ့တာနိပရိရဲ့တစ်ခုပေါ့ဗျာ။ဆိုတော့တကယ်တကယ်ကဗမာအစိုးရအနေနဲ့ကဘယ်အစိုးရပဲတက်တယ်အရင်ဥနုအစိုးရတုန်းကလည်းလိုပဲအခုစေအစိုးရတုန်းကလည်းလိုပဲသူတို့မှာတကယ်ပြဿနာဖြစ်လာလို့ရှိရင်ဒီပြဿနာကိုဖြေရှင်းဖို့ဘူညီတောင်းတာအိမ်ကြီးချင်းနိုင်ငံတွေပဲဖြစ်တာတွေ့ရတယ်ဗျာအဝေးကြီးကိုလမ်းတောင်းလို့မရဘူးအဲ့တော့စေအစိုးရအကြက်တဲဖြစ်ပြီးတော့မျက်ဖြူဆိုင်နေတဲ့အချိန်မှာတရုတ်ကကူညီတယ်ဟိုအရင်တုန်းကဥနုအစိုးရမျက်ဖြူဆိုင်နေတဲ့အချိန်တော့အိန္ဒိယကကူညီတယ်ဒီအချက်တွေကိုကြည့်ခြင်းအပြင်ဘဘာဘာများရှိတဲ့ဒီအားသူကြီးတွေပေါ့ဗျာအခုတရုတ်အစီအပြေဖို့သာတရုတ်ကအဓိကထားတယ်ကျန်တာကတော့အပေါ်က cosmetic ပေါ့ဗျာဟိုအစီအပြေအောင်ကြားကောင်းအောင်ကြည်ကောင်းအောင်လုပ်တဲ့သဘောပဲလို့ကျွန်တော်တင်ပါတယ
်နောက်တစ်ခုကမြန်မာပြည်မှာယင်းနီးမြုပ်နှံတဲ့ကိစ္စကိုပြန်ကောက်ရမယ်ဆိုရင်တရုတ်တို့ရဲ့ယင်းနီးမြုပ်နှံမှုပုံစံကသူတို့လိုချင်တာကိုအကုန်ထုတ်ယူရဲပတ်ဝန်းကျင်ထိခိုက်မှုဒေသခံတွေနစ်နာမှုစတဲ့ကိစ္စတွေကိုတနည်းပြောရင် ethical မဖြစ်ဘူးအဲ့လိုပုံစံမျိုးနဲ့ယင်းနှမျိုးနဲ့လည်းစူပြသန်းသကြပါလားဆိုတော့ဒေါ်ဆန်းစုကြည်ကလည်းအနောက်နိုင်ငံတွေကိုတော့ပြောတယ်မြန်မာနိုင်ငံထဲမှာယင်းနှမျိုးနဲ့ဘို့မလို့ကြပါနဲ့ဒါတွေကိုကြီးတင်ပါတယ်ဆိုပြီးအမြဲတမ်းသတိပေးနေပါတယ်ဒါပေမဲ့တရုတ်ကဒီလိုဒါကိုလုံးဝမကြည့်ဘဲနဲ့လုပ်တယ်ဆိုတဲ့ဟာလူတိုင်းပြောဆိုဝေဖန်နေကြပါတယ်ဒီကိစ္စနဲ့ပတ်သက်လို့ဒေါ်ဆန်းစုကြည်ဘလောက်ကန်တွေ့နိုင်လိမ့်မယ်ထင်ပါလဲခင်ဗျာဒီခီးစဉ်အတွင်းသူသွားဖြစ်ခဲ့ရင
်အဲ့ဒါတော့ဒီစီဆိုအားဖိတ်တာဝင်ကြီးဌာနအနေနဲ့ဝင်ကြီးဌာနတွေလက်ထိုးပြီးတရုတ်ကလုတ်တဲ့စီမံကိန်းတွေအများကြီးရှိတာပေါ့မဆလာခေတ်တည်းကလည်းတရုတ်ကလုတ်တာပဲအဲ့တော့ပြည်တွင်းတရုတ်ကလည်းပတ်စံပေးလုတ်တယ်အဲ့တော့တရုတ်ပြည်ကတရုတ်ကလည်းပတ်စံပေးလုတ်တယ်အဲ့ဒီဟာတွေကဒီတဖြည်းဖြည်းရက်ဆိုင်တော့အခုဗမာပြည်မှာအခု civil society တွေပေါ်လာတယ်မလားအများကြီးရှိတယ်ဒီဟာတွေကလည်းခုနကနော်ဝေးကလုတ်တဲ့ဒီတရားစတာထုတ်ယူတဲ့ကိစ္စနဲ့ပတ်သက်ပြီးပွင့်လင်းမြင်သာဖို့တို့ဘာလို့အဲ့တော့ဒီအဖွဲ့အစည်းတွေနဲ့ civil society တွေနဲ့အများကြီးသွားပြီးလုပ်ရမယ်ဒီဒေါ်စုတယောက်တည်းလုပ်လို့မရဘူးအဲ့တော့ NLD တခုတွင်းနေတယ်မြို့အဲ့တော့ Civil Society တွေပုံမှန်များကျွန်တော်တင်တော်တော်မြင်မြင်ရှိတယ်ဗျာအဲ့ဒါတွေအားကောင်းလာဖို့တိတ်လို့တယ်ဒီနေရာတွေအားကောင်းလာလို့ရှိရင်တဖြည်းဖြည်းဒီနေရာတွေကပေါ်လာမယ်လို့ကျွန်တော်ထင်ပါတယ
်ကျွန်တော်မြင်တာကတော့2015ပြီးမှဘယ်သူပဲကောင်းဆောင်ဖြစ်လာဖြစ်လာတရုတ်က investment လုပ်ထားတဲ့မြန်မာနိုင်ငံနဲ့မှာရှိတဲ့ project တွေအားလုံးကဘယ်လောက်ဒီ transparent ဖြစ်နေထင်သာမြင်သာရှိရှိနေမြန်မာပြည်သူတဲ့အကျိုးရှိမလဲတရုတ်တွေကနေပြီးကျွန်တော်တို့ကိုလာပြီးတော့ expand လုပ်နေတာကျွန်တော်တို့ကိုလာပြီးဖျက်ဆီးနေတာကျွန်တော်တို့ကအရင်မြေတွေလာပြီးတော့ယူနေတဲ့ဆိုတော့ပုံစံမျိုးကိုတိကျတင်ပြနိုင်တဲ့ခေါင်းဆောင်မျိုးကိုဒါမြန်မာပြည်သူလူထုကကျွန်တော်ထင်တယ်တိကျကြွေးချယ်တင်မြှောက်မယ်လို့ကျွန်တော်ထင်တယ်အဲ့ဒီကိစ္စမှာတော်တော်ဆန်းစုကြည်နေတယ်တရုတ်ကိုတွားတဲ့ခါမှာတော့ပြက်ပြက်သားသားပြောဖို့လိုလိမ့်မယ်လို့ကျွန်တော်သုံ
းဟုတ်ကဲ့နောက်ဆုံးမေးချင်တာတစ်ခုကတူတူတုတ်တုတ်ပဲကျွန်တော်ဖြစ်မျိုးလူချင်းမာရဲအခုဒေါန်ဆန်းစုကြည်တရုတ်ပြည်ကိုသွားဦးခြင်းဟာတိုင်းပြည်အတွက်ကောဒေါန်ဆန်းစုကြည်အတွက်ကောအထူးသဖြင့်တိုင်းပြည်အတွက်ဆွေးရပါစို့ရကျွန်တော်မိခွန်းပြန်မိပါမယ်မြန်မာနိုင်ငံအတွက်မြန်မာပြည်သူတွေအတွက်ကြိုးစိုးသင့်တဲ့ခီးစဉ်လို့ကောင်းသောထင်ပါသလားခင်ဗျာ
ကျွန်တော်တို့ထင်တယ်ဘာကြောင့်လဲဆိုတော့တရုတ်ကိုကျွန်တော်တို့ကမြေပုံနဲ့ခွာထုတ်လို့လည်းမရထုတ်လို့လည်းမရပါဘူးအဓိကကျွန်တော်ထင်တယ်အရေးကြီးတာကကျွန်တော်တို့တရားအာမထုတ်ခဲနဲ့မြန်မာပြည်ဟာအနောက်နယ်ရောအရှေ့နယ်ရောတရုတ်နယ်ရောဆက်ဆံနိုင်တဲ့အားလုံးကလေးစားတဲ့နိုင်ငံတစ်ခု foreign policy တစ်ခုအနေနဲ့အားရဖြစ်ဖို့တော့အရေးကြီးတယ်ထင်ပါတယ
်ဟုတ်ကဲ့ဆရာရဲ့နောက်ဆုံးမှတ်ချက်သိချင်ပါတယ်ဆရာ
ဟုတ်ပါတယ်တရုတ်ကတော့အင်းကြီးချင်းပေါ့ဗျာဘဝအင်းကြီးချင်းဆိုတော့အင်းကြီးချင်းကဘယ်တော့မှဟိုခွဲလို့ရတာမဟုတ်ဘူးအဲ့တော့ဟိုကြိုက်သည့်ဖြစ်စီမကြိုက်သည့်ဖြစ်စီဆက်ဆံရမှာပဲလေအဲ့တော့အဲ့ဒါကတော့အဓိက
မြမရေးတုံးသက်ချက်အစီအစဉ်ကိုဥကျော်စံတာကအစီအစဉ်တင်ဆက်ပေးထားတာပါခင်ဗျာတော်တော်ရှင်များခင်ဗျာ VOE မြမပိုင်းအစီအစဉ်ကထုတ်လွှင့်ခဲ့တဲ့အစီအစဉ်တွေကိုအင်တာနက်ဆာမျက်နှာမှာဖတ်ရှုလို့ရတယ်လို့နားဆင်လို့လည်းရနိုင်ပါပြီအင်တာနက်ဆာမျက်နှာဝက်ဘ်ဆိုက်လေးစာကတော့ www.bamis.voanews.com ဖြစ်ပါတယ်အဲဒီမှာသတင်းတွေကိုမြန်မာလိုဖော်ပြထားပြီးတော့တပတ်စာထုတ်လွှင့်ခဲ့ပြီးသားသတင်းတွေကိုလည်းပြန်နှံ့ထောင်လို့ရပါတယ် VOE မြမပိုင်းအစီအစဉ်ရဲ့ဗီဒီယိုသတင်းတွေကိုလည်းအဲဒီဝက်ဘ်ဆိုက်လေးစာမှာပဲကြည့်ရှုလို့ရပါတယ်ခင်ဗျာအခုတော့တူယုံကြည်အားအစီအစဉ်ကိုဆက်တင်ဆက်ပြပါမယ်။မြန်မာလူငယ်တွေအတွက်လူမှုရေးပညာရေးနဲ့အလောက်ကန်ရေးအခြေအနေတွေတိုးတက်ဖွံ့ဖြိုးအောင်ဆောင်ရွက်ပေးရေးအဖွဲ့ကိုတည်ထောင်သူကိုစီတူမောင်ဘာကိုယုံကြည်တယ်လဲဆိုတာကိုနားဆင်ရပါမယ်။မမိုးပြူကအစီအစဉ်တင်ဆက်ပေးထားပါရခင်ဗျာ။
တော်ယုံကြည်ကြတော့ဗောနော်ကျွန်တော်နေထိုင်နေဒီမြန်မာနိုင်ငံဗောမြန်မာနိုင်ငံဟိုအမြန်ဆုံးဒီရင်းချမ်းပြည်ဆင်တယ်ဗောအဲ့တော့ကျွန်တော်ယုံကြည်ဆက်နေဒီဆက်လက်ပြီးတော့ကျွန်တော်တက်ဆန်တော်လှုပ်ဆောင်နေရဗောအဲရင်းချမ်းမှုဆိုတာမှာကျွန်တော်မြန်မာနိုင်ငံမှာမတူကွဲပြားတဲ့လူမျိုးတွေလည်းအများကြီးရှိတယ်ပြီးတော့ဘာသာဝင်တွေလည်းရှိတယ်အခုကြောင့်ကျွန်တော်မှာအများကြီးလည်းစိတ်ကြံခံစားနေရတဲ့ဟာတွေအများကြီးပဲအဲ့ဒါတွေအားလုံးရင်းချမ်းပြည်ရှင်နဲ့အဲ့ဒီခါမှာကျတို့ဒီကမ္ဘာမှာလည်းတွေ့ရတဲ့သူအတီးတီးဖြစ်ဖြစ်နေကြပဲပြီးတော့ဒီနိုင်ငံရင်းချမ်းသွားပြီးတဲ့ခါမှာတခြားနိုင်ငံတွေကျတို့ပြန်ပြီးတော့သူတို့လောက်မတူတိုက်နေပါသေးဘူးနော်ကျတို့နိုင်ငံသားချင်းချင်းစီစီလုံးလုံးလေးနဲ့အတူတကွပေါင်းပြီးတော့အစိုးရရဲ့ဒီအတိုက်ခံနေရတဲ့ပါတီတွေရဲ့ဒီလက်နက်ခံနေရတဲ့လည်းကိန်းလေးဆိုရမှာသူယုံကြည်ရတဲ့တော်လည်းတဲ့လူတွေရဲ့ဆီပေါ်လေအားလုံးတယောက်တယောက်နားလည်းမရှိသွားနဲ့တယောက်တယောက်ယူသားစွာချမနေမနေတယောက်တယောက်မလဲစားပဲနဲ့အမြဲဆုံးအသေးအမီနဲ့နဲ့ဖြစ်ဖို့အတွက်ကျတို့တက်ဆွမ်းကလောက်ကိုတက်ဆွမ်းကလောက်ကျတို့ဝိုင်းဝန်းပြီးတော့ဒီကြည်သားတဲ့အထောက်ပံ့တွေတို့ယုံကြည်သူလူမျိုးနဲ့ရှောက်နေကြကျတို့နဲ့ဒီအသက်သူတွေလည်းအများရှိပါလိမ့်မယ်အဲ့တိုင်းပဲကျတို့ဒီကျတို့ရဲ့ရင်းချမ်းသွားကြတဲ့မြန်မာနိုင်ငံကိုတခြားနိုင်ငံတွေကပြန်ပြီးအထူးကြီးလေးစားတဲ့နိုင်ငံဒီရှိတဲ့တော့เนาะအဲ့ဒါကျုပ်ခုလက်ရှိအစိုးရနဲ့တကွဒီတိုင်းပြည်စီးပွားရေးအားလုံးကျုပ်ရဲ့နောက်ရေးဆက်ကျုပ်ရဲ့နောက်မှလာမဲ့ကျုပ်ရဲ့ညီညီမငယ်ငယ်တွေကျုပ်အစ်မရှောက်တဲ့ကြားကျုပ်ရဲ့လေးစားတဲ့ဟိုဆက်ဆံရနေတဲ့လမ်းရလူတွေအားလုံးစီစီလုံးနဲ့ကျုပ်ရဲ့အမြန်ဆုံးအဖြေရှာပြီးတော့ဒီလိုသက်သားနဲ့အားလုံးကိုရရှိရှိနဲ့ရင်းချမ်းတဲ့မြန်မာနိုင်ငံရရှိဖို့ရဲ့ကြိုးယုံကြည်ချက်နဲ့ရှောက်နေနေတော့เนาะဒါတော့အဲ့ဒီမျိုးလေးပြောချင်ပါတယ
်အပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရာခန္ဓာအတွေ့ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါရစေအီးမေးလ်လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာကျွန်တော်ပြန်ဆက်သွယ်ပါမယ
်တရရှိမြန်ခင်ဗျာ VOE ကထုတ်လွှင့်နေတဲ့အစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်ကြံပေးခြင်းနဲ့ဆိုရင်တော့ VOE မြန်မာပိုင်းအစီအစဉ်တဆင့် American တန်ယုံအမှတ်130တက်ကတိုရိတ်တာလန်ကမာရွတ်မြို့နယ်ရန်ကုန်မြို့လိုလိပ်စာတက်ပြီးတော့ပေးပို့နိုင်ပါတယ် email လိပ်စာကတော့ burmese@voanews.com ဖြစ်ပါတယ်ခင်ဗျာ
အမေရိကန်ဆိုရရဲ့သဘောထားအမြင်အားပေါ်ကိုတင်ပြပါရောင်းမယ်ခင်ဗျာ
။အာရက်ຫນွေဦးလို့တည်ကြတဲ့လှုပ်ရှားမှုဖြစ်ကြီးထွားလာတဲ့အထိတူနီးရှားနိုင်ငံမှာနိုင်ငံရေးမတည်ငြိမ်မှုတွေဖြစ်ခဲ့တာ10လအကြာ2011ခုနှစ်အောက်တိုဘာလမှာပဲပထမဦးဆုံးအကြိမ်တူနီးရှားလူလူဟာဒီမိုကရေစီပြေဝတဲ့ရွေးကောက်ပွဲကြီးမှာမဲပေးခဲ့ကြသလိုအစိုးရတရက်အနေနဲ့ဝန်ကြီးချုပ်တဦးကိုခန့်အပ်ရေးယာယီအုပ်ချုပ်ရေးတာဝန်ယူမဲ့တိုင်းပြုတ်ပြည်ပြုတ်လွတ်တော်တခုကိုလည်းမဲပေးရွေးချယ်ခဲ့ကြပါတယ်ဒါဆိုရင်အာရက်ຫນွေဦးတော်လန်ရေးစတင်ခဲ့ပြီးတဲ့နောက်ပိုင်းအာရက်ကဘာမှာပထမဦးဆုံးအကြိမ်လွတ်လပ်တဲ့ရွေးကောက်ပွဲလည်းဖြစ်ခဲ့ပါဗျ။၃နှစ်ကြာမှတူနီးရှားပြည်သူတွေအနေနဲ့မဲယုံတွေစီကိုတဖန်သွားခဲ့ကြတာပါ။2014အောက်တိုဘာလ26ရက်နေ့မှာလေတူနီးရှားနိုင်ငံမှာတော်လန်ရေးနောက်ပိုင်းဒုတိယတစ်ခေါက်ရွေးကောက်ပွဲကြီးနဲ့ပထမဦးဆုံးအကြိမ်တက်တန်းပြည့်တာဝန်ယူမဲ့လွှတ်တော်အတွဲရွေးကောက်ပွဲကိုကျင်းပခဲ့ကြပါတယ်။မဲပေးပိုင်ခွင့်ရှိသူတွေရဲ့ခန့်မှန်းခြေ62ရာခိုင်နှုန်းကနေပြီးတော့နိုင်ငံရေးပါတီ60ကျော်ကကိုယ်စားလှယ်တွေထဲကစိတ်ကြိုက်မဲပေးရွေးချယ်ခဲ့ကြတာလည်းဖြစ်ပါတယ်။တူနီးရှားနိုင်ငံရဲ့သမိုင်းဝင်နိုင်ငံရေးအကူအပြောင်းမှာအရေးပါတဲ့မှတ်တိုင်တစ်ခုအဖြစ်လွှတ်တော်သစ်အတွက်ဒီမိုကရေစီနည်းကျရွေးကောက်ပွဲကျင်းပနိုင်ခဲ့တာနဲ့ပတ်သက်ပြီးတော့တူနီးရှားပြည်သူလူထုတရက်လုံးကိုအမေရိကန်နိုင်ငံသားအားလုံးရဲ့ကိုယ်စားဂုဏ်ယူဝမ်းသာကြောင်းလည်းအမေရိကန်သမ္မတဘာရက်အိုဘားမားကပြောဆိုခဲ့ပါတယ်။2011ခုနှစ်ကတူနီးရှားတော်လှန်ရေးကာလတုန်းကလိုဒီနှစ်ဆန်းမှာအခြေခံဥပဒေသစ်တစ်ခုကိုချမှတ်ခဲ့တာလို့အခုဆန္ဒမဲပေးခဲ့တဲ့လှုပ်ရက်တွေနဲ့တူနီးရှားဟာဒေသရင်းမာရောကဘာမာရောအားကျစရာဖြစ်ခဲ့ရပါတယ်။တွဲဆောင်ဆွေးနွေးမှုတွေဘုံသဘောထားတည်ဆောက်တာတွေနိုင်ငံရေးဗဟုဝါဒနဲ့ငြိမ်းချမ်းစွာစုဝေးခွင့်တွေဟာလည်းဒီမိုကရေစီအတွက်ခိုင်မာတဲ့ကြောရိုးတွေဖြစ်ခဲ့တယ်ဆိုတာကိုတူနီးရှားကနမူနာဖြစ်ပြသခဲ့တယ်လို့လည်းပြောဆိုခဲ့ပါတယ်။တူနီးရှားမှာဒီမိုကရေစီထွန်းကားရေးအမေရိကန်ပြည်ထောင်စုကဆက်လက်အားပေးသွားမှာဖြစ်တယ်လို့တူနီးရှားလူထုနဲ့ဆက်လက်ချစ်ကြည်ရင်းနှီးစွာဆက်ဆံသွားဖို့အ အစိုးရအသင်းနဲ့လက်တွဲပြီးစစ်ပွားရေးအခွင့်အလမ်းတွေလူလက်ခွင့်တွေကိုအကာအကွယ်ပေးဖို့တွင်တူနီရှားနိုင်ငံသားတွေအားလုံးရဲ့လုံခြုံရေးအတွက်ပူးတွဲဆောင်ရွက်သွားမှာဖြစ်ကြောင်းထပ်လောင်းအာမခံလိုတယ်လို့လည်းသမ္မတအိုဘားမားကပြောကြားခဲ့ပါတယ်။လွန်ခဲ့တဲ့3နှစ်ကတူနီရှားနိုင်ငံမှာအာဏာရှင်စနစ်ကနေဒီမိုကရေစီစနစ်စီကူးပြောင်းမှုဟာလွယ်လွယ်နဲ့တော့ဖြစ်ခဲ့တာမဟုတ်ပါဘူး။ယာယီအစိုးရနဲ့ခေါင်းဆောင်တစ်တွေအနေနဲ့လည်းစစ်ပွားရေးနိုင်ငံရေးနဲ့လုံခြုံရေးကြီးမားတဲ့စိန်ခေါ်ချက်တွေကြားကတိုင်းပြည်အတွက်အကောင်းဆုံးဖြစ်မဲ့စနစ်တစ်တခုကိုဖန်တီးဖို့အတွက်တာဝန်ယူခဲ့တာပါ။တူနီရှားမှာမတိမငြိမ်အခြေအနေတွေ၊စစ်ပွားရေးအကျပ်တဲတွေ၊အလုပ်လက်မဲ့နှုန်းမြင့်မားမှုနဲ့ဒီမိုကရေစီအသွင်ကူးပြောင်းရေးကိုဖျက်လို့ဖျက်ဆီးလှုပ်ချင်ကြတဲ့အစွန်းရောက်တွေရဲ့တိုက်ခိုက်မှုတွေကိုလည်းကြုံတွေ့ခဲ့ရပါတယ်။ဒါကြောင့်လဲဒီရွေးကောက်ပွဲမှာဆိုရင်မဲဆန္ဒရှင်တွေအများအပြားငြိမ်ငြိမ်းချမ်းချမ်းနဲ့မဲပေးခဲ့ကြတာကိုတွေ့မြင်ခဲ့ရတာဟာတူနီရှားလူထုအနေနဲ့ဒီမိုကရေစီအပြောင်းအလဲအတွက်စိတ်ဆန္ဒပြင်းပြနေတယ်ဆိုတာကိုပြသနေတဲ့သက်သေအထောက်အထားတစ်ခုလည်းဖြစ်ကြောင်းပါရှင
်။အမေရိကန်စိုးရိမ်သဘောထားအမြင်အာဖို့ကိုတင်ပြလို့ပြီးပါပြီ
။အခုထုတ်လွှင့်ခဲ့တာကတော့အမေရိကန်စိုးရိမ်အာဖို့ဖြစ်ပြီး VOA ရဲ့သဘောထားအမြင်မဟုတ်ကြောင်းတင်ပြအပ်ပါရခင်ဗျာ။VOA ကပုံမှန်ထုတ်လွှင့်ပေးနေတဲ့ TV အစီအစဉ်တွေကို VOA Internet လိပ်စာ www.burmese.voanews.com အပြင် VOA Facebook, Twitter နဲ့ YouTube စာမျက်နှာတွေမှာလည်းပြန်လည်ကြည့်ရှုလို့ရပါတယ်ခင်ဗျာ VOA ကိုသောတာရှင်တွေစာရေးသားဝေဖန်အကြံပြုလိုတာပဲဖြစ်ဖြစ်သတင်းတောင်းလိုတာပဲဖြစ်ဖြစ်ဆက်သွယ်လိုရဲဆိုရင်ကျွန်တော်တို့ရဲ့ email လိပ်စာက burmese@voanews.com ဖြစ်ပါတယ်ဖုန်းနံပါတ်က2392 3994 ဖြစ်ပြီး fax နံပါတ်က2392 3994ဖြစ်ပါတယ်မြန်မာပြည်ကနေတဆင့်စာနဲ့ရေးသားဆက်သွယ်ခြင်းနဲ့ဆိုရင်တော့အမှတ်130တက္ကသိုလ်ရိပ်သာလန်ကမာရွတ်မြို့နယ်ရန်ကုန်မြို့လိုလိပ်စာမူပြီးဆက်သွယ်နိုင်ပါတယ်ခင်ဗျာ VOA ရဲ့ဂျာရီနေမနက်ပိုင်းအစီအစဉ်လေးကိုနားဆင်နေကြရတာပါကျွန်တော်တို့အစီအစဉ်လေးမကြာခင်ပြီးဆုံးတော့မှာမို့အခုကြံနေသေးတဲ့အချိန်မှာသတင်းအကျဉ်းချုပ်ကိုကုစားမိုးဝေကကြီးညာပေးသွားမှာပါခင်ဗျာ
အမေရိကန်သမ္မတဘရက်အိုဘားမားနဲ့အသေးသေးလာတဲ့အထက်လွှတ်တော် Republican အမတ်အများစုရဲ့ခေါင်းဆောင်တို့ဟာသူတို့အနေနဲ့အမြဲတမ်းသဘောတူညီမှုမရဘူးဆိုတာကိုဝန်ခံကြပေမဲ့ဥပဒေမူကြမ်းတွေကိုအတည်ပြုတဲ့နေရာမှာပူးပေါင်းလှုပ်ဆောင်ကြမယ်လို့ကြေညာလိုက်ပါတယ်2008ခုနှစ်နောက်ပိုင်းပထမဦးဆုံးအဖြစ် Republican Party ကကွန်ဂရက်လွှတ်တော်တစ်ခုလုံးကိုထိန်းချုပ်ထားနိုင်တဲ့အနိုင်ရရှိမှုရခဲ့ပြီးနောက်တစ်နေ့မှာဒီမိုကရက်သမ္မတဥပမာကတချို့ကိစ္စတွေမှာပြန်ပက်နိုင်ငံရေးပါတီတွေအနေနဲ့သဘောတူညီနိုင်တာလေးရှိတယ်ဆိုတာကိုသူ့ဘက်ကသိကြတယ်လို့ပြောဆိုလိုက်ပါတယ်။အင်ကာနီညာကအမေရိကန်မဲဆန္ဒရှင်တွေကသူ့ကိုအတိပေးခဲ့တဲ့အမှားစကားမှာနိုင်ငံရေးသမားတွေအလုတ်စူးစမ်းလုပ်ကင်ကြဖို့နဲ့ပြီးမြောက်အောင်လုပ်ကြဖို့ဆိုတာပါပဲဖြစ်တယ်လို့အမေရိကန်သမ္မတဘရက်အိုဘားမားကပြောဆိုပါတယ်အမေရိကန်လွှတ်တော်တက်တန်းတပွဲရွေးကောက်ပွဲအပြီးဘော်ရူးနေကအင်ပီရိုမှာကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာသမ္မတအိုဘားမားကအခုလိုပြောဆိုသွားတာပါရွေးကောက်ပွဲမှာဒီမိုကရက်တွေကြီးစိုးတဲ့အထက်လွှတ်တော်မှာ Republican တွေကအသာစီးရသွားပါတယ်ဒါအပြင်အောက်လွှတ်တော်မှာလည်း Republican အမတ်ဦးရေပိုးပြီးတော့တိုးများနေတာပါသမ္မတအိုဘားမားကတော့လွှတ်တော်မှာအသာစီးရခဲ့တဲ့ Republican လွှတ်တော်ခေါင်းဆောင်တွေကိုဂုဏ်ပြုချီးကျူးစကားပြောကြားခဲ့ပါတယ်ရှိသတင်းပတ်မှာကျင်းပမယ့်အာဆီယံထိပ်သီးညီလာခံအတွက်ဥက္ကဋ္ဌရဲ့ကြေညာချက်မူကြမ်းပေါက်ကြားသွားခဲ့ရမှာတောင်တရုတ်ပင်လယ်အရေးနဲ့ပတ်သက်ပြီးလိုင်းလာချင်းသုံးရမယ့်စီကံချက်တွေနဲ့ပတ်သက်တဲ့ကိစ္စတွေရေပိုင်နဲ့အငင်းပွားမှုနဲ့ပတ်သက်ပြီးတော့အဖွဲ့ဝင်တွေကနိုင်ငံ၏အနေနဲ့ငင်းချမ်းစွာဖြေရှင်းကြဖို့တောင်းဆိုထားတာတွေပါဝင်တယ်လို့ဆိုပါရခင်ဗျာ
။သတင်းချင်းချုပ်ကိုကုဆမ်မိုဝေကကြေညာခဲ့တာပါ။ဒီမနက်စီစဉ်ထုတ်လွှင့်ရေးမှူးကမက်အင်ဂျင်နီယာဖြစ်ပြီးအင်ဂျင်နီယာကတော့ Darrell Smith ဖြစ်ပါတယ်။ကျွန်တော်ကတော့အောင်အောင်ပါနိုဝင်ဘာလ6ရက်ကြာသပတေးနေ့မနက်ခင်း VOE မြန်မာပိုင်းအစီအစဉ်လေးကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48 50တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ VOE ကိုနားဆင်တဲ့အတွက်ကျေးဇူးအထူးတင်ပါတယ်ခင်ဗျာသောတာရှင်တွေအားလုံးမင်္ဂလာပေါင်းနဲ့ပြည့်စုံတဲ့မနက်ခင်းဖြစ်ပါစေ
This program has come to you from the Voice of America, Washington.